ိုတန်ငယ်တို့ ABS ရတီထောင်ပြီးတော့လှုပ်ရှားခဲ့တာပေါ့နော်အခုမနေ့ပြန်ဆိုရင်25နှစ်ပြည့်ပွဲလဲကျင်းပတော့မယ်ဆိုတော့အရင်ဆုံးများဒီ25နှစ်မှာ ABS ရပြည်ဒီအောင်မြင်ခဲ့တာနဲ့ရှုံးနိမ့်ခဲ့တာပေါ့အဲ့နှစ်ခုပေါ်မှာပြောပြပါအောင
်ကျွန်တော်တို့မကတတအကြောင်းသားတက်မတော်အနေနဲ့25နှစ်တာကာလအတွင်းမှာအဓိကအားဖြင့်ကတော့ဗျာဆရာနာရှင်စန့်ကျင်ဒီမိုကရေစီရရှိရေးတော်လှန်ရေးကြီးမှာတအိနာတည်သူအားလုံးနဲ့အတူယခုချိန်ထိတိုက်ပွဲဝင်နိုင်တာဟာအဓိကအောင်မြင်မှုလို့ကျွန်တော်ယူဆပါတယ်အထူးသဖြင့်ကတော့ဒီမိုကရေစီရေရောတိုင်းရင်းသားတွေရဲ့ဒန်းတူရေးနဲ့ကိုယ်ပိုင်ကျန်းသားခွင့်အရေးတွေကိုရပ်တည်ချက်ဟာဗမာနိုင်ငံအတွက်အရေးကြီးဆုံးလို့ကျွန်တော်ယူဆပါတယ်မကတတကျောင်းသားတက်မတော်စတင်တည်ဆောင်တဲ့ကဖက်ဒရယ်ဆိုတဲ့စကားလုံးဖက်ဒရယ်ပေါ်ထွန်းရေးဆိုတဲ့စကားလုံးကိုဒီမိုကရေစီအင်အားစုတွေတဲမှာအမောင်ခင်မှပြောနိုင်ခွင့်မရှိသေးတဲ့အချိန်တည်းကိုကဗမာပြည်ရဲ့လိုအပ်ချက်ကိုမကတတကအလေးနဲ့ထောက်ပြနိုင်ခဲ့တယ်။အခုတော့ဗမာပါဝင်နိုင်ငံရေးခေါင်းဆောင်အားလုံးဟာဗမာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်မှာဒီမိုကရေစီအရေးတင်တာမကတိုင်းရင်းသားတွေရဲ့ပြည်တော်စုစုဖွဲ့မှုဆိုင်ရာဖက်ဒရယ်အရေးကိုပါမဖြစ်မစေပြောဆိုလာရတာဟာကျွန်တော်တို့ရဲ့ပထမအဆင့်အောင်မြင်မှုလို့ကျွန်တော်ယူဆပါတယ်ခင်ဗျာ။ရှုံးနေခဲ့တယ်ဆိုတာကိုရှုမြင်မို့ရှုမြင်နီးကွာတဲ့ပုံမှာအများကြီးမှုတည်ပါတယ်အဲ့ဒါကဘာလဲဆိုရင်ဒီ25နှစ်တာကာလအတွင်းမှာကျွန်တော်တို့ဘက်ကအသက်တွေဘဝတွေထိခိုက်ဒဏ်ရာရမှုတွေဟာတစ်ဖက်ကတွေ့ရင်ကျွန်တော်တို့ကဆုံးရှုံးမှုလို့ကျွန်တော်တို့ယူဆနိုင်ပါတယ်သို့တော်လည်းပဲကျွန်တော်တို့မြင်တာကတူရဲကောင်းတွေလို့ကျွန်တော်တို့သတ်မှတ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဘဝအတွေ့အကြုံရဲ့နုနယ်မှုနိုင်ငံရေးရာရမြင့်ကျက်မှုအရာအဖွဲ့အစည်းတွင်းမှာတချို့သောအဖြစ်ပျက်ခဲ့တွေရှိပါတယ်ဒီဖြစ်ပျက်တွေအပေါ်မှာကျွန်တော်တို့ဘယ်တော့မှမမြင်ခဲ့ဘူးဒါတွေကိုသင်ခန်းစာထုတ်ယူဖို့လိုတယ်နောက်တစ်ချက်ကတော့ညီညွတ်ရေးပြုတ်ပွဲမှုတွေရှိခဲ့ပါတယ်သို့တော်လည်းပဲကျွန်တော်တို့တူနဲ့တူကြားမှာအတူတကွလက်တွဲလှုပ်ဆောင်ရမယ်ဆိုတဲ့တန်ဖိုးထံနဲ့ပြန်လည်ပေါင်းစည်းနိုင်ခဲ့တယ်အလားတူပါပဲအမျိုးသားပြန်လည်တင်းမြတ်ရေးအပေါ်မှာကျွန်တော်တို့ရဲ့နားလည်ခြင်းနဲ့တခြားလူတွေရဲ့နားလည်ခြင်းကိုယ်လည်းနေတဲ့အချက်ဟာအားနည်းချက်လို့ထင်ပါတယ်အထူးသဖြင့်ကတော့အမျိုးသားပြန်လည်တင်းမြတ်ရေးလို့ပြောရင်အစိုးရနဲ့အတိုက်ခံတဲ့ပြင်ပြန်လည်တင်းမြတ်ရေးလို့ယူဆနေပါတယ်ကျွန်တော်တို့မြင်တာကတော့ကျွန်တော်ယူဆချက်ဟာဒီမိုကရေစီတိုက်ပွဲအတွင်းမှာလက်နက်ဆွဲကင်တိုက်ပွဲဝင်ခဲ့တဲ့အဖွဲ့အစည်းတွေရှိတယ်လက်နက်မဆွဲကင်ဘဲနဲ့နိုင်ငံရေးဤတစ်ခုတည်းနဲ့တိုက်ပွဲဝင်ခဲ့တဲ့ရဲဘော်တွေရှိပါတယ်တိုက်ပွဲလမ်းကြောင်းပေါ်မှာအတူတကွလက်တွဲတိုက်ပွဲဝင်ခဲ့ကြပေမဲ့တူးနဲ့တူးနားလည်မှုတူးနဲ့တူးတံပိုးထမှုတွေဟာနည်းနေသေးတယ်ဒီပေါ်မှာပူပေါင်းလက်တွဲလှုပ်ဆောင်နိုင်တဲ့နီလန်းတွေကိုရှာဖွေဖော်ထုတ်ဖို့လိုသေးတယ်လို့ပဲကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ကိုတန်ငယ်အဲ့တော့အခုဒီ25နှစ်ကာလမှာပဲပေါ့နော်အခုလက်တလုံးမှာကိုကျွန်တော်တို့တွေ့ရတာကိုတန်ငယ်တို့ ਨੇ အစိုးရအဖွဲ့တွေ ਨੇ အပြစ်ခတ်ရဆက်ရေးဆိုပြီးတော့လက်မှတ်ထိုးလိုက်ကြပြီအဲ့တော့အဲ့ဒီလက်မှတ်ထိုးတဲ့အကျိုးဆက်အရာအစိုးရဘက်ကလည်းကိုတန်ငယ်တို့ကိုကားစီး60တင်သွင်းခွင့်ပါမယ်ထောက်ပံ့တယ်ဆိုတာမျိုးကျွန်တော်တို့သိရတယ်လေအဲ့တော့အဲ့ဒီကားစီး60ကိုလည်း ABS ကလက်ခံလိုက်တယ်ပေါ့နော်အဲ့တော့အဲ့ဒီကားစီး60ပါမယ်ကိုဘယ်လိုသုံးစွဲမှာလဲဘာအတွက်လက်ခံတာလဲအဲ့ဒါလည်းနည်းနည်းတော့သိပြရစေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းတဲ့သဘောထားရှိပါတယ်အထူးသဖြင့်ကတော့ဒီကားစီး60တင်သွင်းခြင်းဟာတခြားသောအဖွဲ့အစည်းများမီတူအဖွဲ့အစည်းရက်တီရေးခေါင်းစဉ်အောက်မှာဘိုးကော်မတီကစုံဖြတ်ရယူခဲ့တာဖြစ်ပါတယ်။နံပါတ်1ဒီရယူခဲ့ခြင်းဟာကျွန်တော်တို့ရှောက်လမ်းမဲ့နိုင်ငံရေးလုပ်ငန်းနဲ့အပေးယူလုပ်ခဲ့တာလုံးဝမဟုတ်ဘူးဆိုတာပြောချင်ပါတယ်။နံပါတ်3ကျွန်တော်တို့အဖွဲ့အစည်းရက်တီရေးနဲ့ဗန်နံငွေရှက်ဖွေရေးခေါင်းစဉ်အောက်မှာလုပ်မဲ့ဟာတွေအားလုံးဟာလူမှုအကျိုးစီးပွားကိုမထိခိုက်စေရတဲ့မူအောက်မှာလုပ်ခဲ့တာဖြစ်ပါတယ်။နံပါတ်4ဒီရရှိလာတဲ့ရန်ပုံငွေတွေဟာမကတတရဲ့နိုင်ငံရေးလုပ်ငန်းတွေရက်တီရေးနဲ့ရှေ့ဆက်ရမယ့်ခရီးအတွက်အသုံးပြုသွားဖို့အတွက်စနစ်တကျဆုံးဖြတ်ထားပါတယ်။နံပါတ်5ရရှိရဲ့ရမုံငွေတွေကိုဘိုးကော်မတီကတာတင်စနစ်တကျထိမ့်သိမ့်မယ်စနစ်တကျဆုံးဖြတ်ပြီးတော့မှသုံးစွဲသွားဖို့အတွက်ကျွန်တော်တို့ဆုံးဖြတ်ထားပါတယ်။ဒီလိုလုပ်ငန်းကိုလှုပ်ဆောင်တဲ့နေရာမှာတူတူယောက်တဲ့သဘောပုံကတိကသဘောနဲ့လှုပ်ဆောင်ခဲ့ခြင်းရှိဘူးဆိုတာကျွန်တော်ရေရေကြီးအာမခံရပါတယ်။နောက်တစ်ခုကတော့လူမှုအကျိုးစီးပွားကိုမထိခိုက်စေရဆိုတဲ့မူအောက်မှာကျွန်တော်တို့အခိုင်အမာအဆုံးဖြတ်ခဲ့ခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ကိုတန်ငယ်ဟုတ်ကဲ့အဲ့တော့ကိုတန်ငယ်တို့ဒီ ABS အနေနဲ့ရောဒီအနာဂတ်အတွက်ကိုရောဗားရီအခုစီမံချက်ဆွဲထားလဲခင်ဗျာ
ကျွန်တော်တို့လက်ရှိအခြေခံအောက်မှာအဓိကလုပ်ငန်းစဉ်လေးရပ်ကိုချမှတ်ထားပါတယ်ဒါကတော့နံပါတ်1မကတတကျောင်းသားတက်မတော်ရှင်တန်ရက်တီကြီးထွားရေးဖြစ်ပါတယ်နံပါတ်2ကတော့ဒီနေ့ပြီးနေတဲ့နိုင်ငံရေးအခြေအနေအောက်မှာလူမှုအတွင်းနိုင်ငံရေးလုပ်ငန်းများတိုးတက်ဖွံ့ဖြိုးရေးလူမှုစီရင်ရေးလုပ်ငန်းများတိုးမြင့်ဆောင်ရွက်ရေးဖြစ်ပါတယ်။နံပါတ်3အနေနဲ့ကတော့လက်ရှိပြည်တွင်းပြည်ပ အင်အားစုတွေနဲ့မာမိတ်ဆိုင်ရာစုဖွဲ့ရေးလုပ်ငန်းတွေဖြစ်ပါတယ်။နံပါတ်၄ကတော့တွဲဆုံဆွေးနွေးရေးဆိုတဲ့အခြားသောအင်အားစုတွေနဲ့အတူနိုင်ငံရေးဆွေးနွေးပွဲများမှာဆက်လက်ပါဝင်နိုင်ရေးဆိုတဲ့အခြေခံ၄ရပ်ဟာဒီနေ့လက်တလော့ချမှတ်ထားတဲ့ဘိုးကော်မတီရဲ့နိုင်ငံရေးလုပ်ငန်းစဉ်၄ရပ်လို့ပြောရင်ဖြစ်ပါတယ်ဗျ
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။